ICJ နိုင်ငံတကာတရားရုံးမှရင်ဆိုင်ရမယ့်အမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံခြေပဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာမှန်ကန်တယ်လို့သုံးသပ်တဲ့သူတွေရှိသလိုကိုယ်တိုင်တွားဖို့မလိုသေးဘူးလို့ပြောဆိုတဲ့အကက်ခတ်တွေလည်းရှိနေပါတယ်နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်မယ်လို့ကြေညာချက်ထွက်ပေါ်ခဲ့ပြီးမှအခုလိုသုံးသပ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြထားပါတယ်ခင
်ဗျရကန်ပြည်နယ်ကနေရက်ဆွန့်ခွာသွားသူများအရေးနဲ့ပတ်သက်ပြီးလူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုမြန်မာအစိုးရကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံများကိုစား ICJ နိုင်ငံတကာတရားရုံးမှဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တွားရောက်မှာဖြစ်တယ်လို့နိုဝင်ဘာ20ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင် ICJ မှာတွားရောက်ရင်ဆိုင်ရမယ့်ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့မြင်သူကတော့ American Indiana ပြည်နယ်ကမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာတင်းစွေဖြစ်ပါတယ်
ဒီ ICJ အမှုက NLD ရဲ့အမှုလည်းမဟုတ်တပ်မတော်ရဲ့အမှုလည်းမဟုတ်ဘူးကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတို့ရဲ့အမှုဖြစ်တယ်တနည်းအားဖြင့်တရားခဏ်ဟာမြန်မာနိုင်ငံဖြစ်တယ်အဲ့တော့မြန်မာနိုင်ငံကိုကိုစားပြုပြီးတော့အင်တာမအရေးကြီးတဲ့အကြောင်းကိစ္စကိုခုခံကာကွယ်ဖို့မြန်မာနိုင်ငံသူနိုင်ငံသားတွေကအသင့်တော်ဆုံးပုဂ္ဂိုလ်ကလည်းပဲကျွန်တော်အမည်ကဒေါ်အောင်ဆန်းစုကြည်ပဲရှိတယ်လို့မြင်တဲ့တွေ့ဒီဆုံးချက်ချက်ဟာမှန်ကန်တယ်နောက်တစ်ခါရဲရင့်ပြီးတော့တတိရှိတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့ဆုံးဖြတ်ဖြစ်တယ်လို့မြင်ပါတယ်ခင်ဗ
ျလာမယ့်ဒီဇင်ဘာလ10ရက်နေ့ ICJ တရားရုံးကြားနာမှုဟာဥပဒေပညာရှင်တွေလုတ်ကန်ရမယ့်ကိစ္စလောက်သာဖြစ်တာကြောင့်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့မလိုသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာအငြိမ်းစားကတိကဥက္ကမောင်စောကရှုမြင်ပါတယ
်ကျွန်တော်ကအပြင်ကမြင်ရတဲ့ကြားလူတွေနဲ့ပြောရရင်တော့တော်မွန်နေနေများစောသေးတယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုခုဟာတရားစွဲတဲ့ကိစ္စလည်းမဟုတ်သေးဘူး။နှုံးနှစ်ဖက်ယုံကျင်တဲ့မတင်တဲ့တရားစွဲတဲ့မစွဲတဲ့ဒါဟုတ်ရဲ့ပြန်နာချိပါကြအောင်မှာဆိုတော့ဥပဒေပညာရှင်တွေကပြောရမယ့်ကိစ္စနိုင်ငံကောင်းဆောင်ဝင်ပါစီရမလို့သေးဘူးလို့ကျွန်တော်ထင်တယ်။သူ့အနေနဲ့လည်းသူကနိုင်ငံကောင်းဆောင်ဖြစ်နေချင်ဆိုတော့သူ့မှာတာဝန်ရှိတယ်။သူကိုယ်တိုင်သွားပြီးဖြေရှင်းမယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးပြကျင်လို့သူသွားတယ်လို့ကျွန်တော်ထင်ပါတယ်။
ရခိုင်ရေးနယ်ပတ်သက်လို့ ICJ တရားရုံးမှာရော ICC လို့ခေါ်တဲ့နိုင်ငံတကာအရာစုအခွန်ရုံးမှာပါမြန်မာနိုင်ငံကိုတရားစွဲဆိုဖို့ကြိုးပမ်းနေကြတာကြောင့်နိုင်ငံတကာအလဲမှာကြီးမားတဲ့ပြဿနာတစ်ခုကိုရင်ဆိုင်နေရတာဖြစ်တယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
။နောက်ဘာဆက်ဖြစ်မလဲဆိုတာတွေကိုပေါင်းစပ်ပြီးကြည့်လိုက်ရင်တော့ဒီမှုခင်းကိစ္စကြီးဟာမြန်မာနိုင်ငံတမိုင်းမှာတစ်ခါမှမကြုံဘူးတဲ့အလွန်အလွန်ကြီးမားတဲ့အခက်အခဲပြဿနာကြီးတစ်ခုလို့ကျွန်တော်မြင်ပါတယ်။ဒီကိစ္စ2012ကစားတယ်2012ကသမ္မတယုသိန်းစိန်လက်ထက်ဖြစ်ပါတယ်သို့တော်လည်းအခုသိန်းနဲ့ချီပြီးတော့ဒုက္ခသည်တွေထွက်ပြေးတဲ့ကိစ္စတော့ NLD အစိုးရလက်ထက်မှာဖြစ်တယ်အဲ့တော့ဖြစ်ပျက်သမျှတွေဟာအစိုးရတိုင်းမှာတာဝန်ရှိတယ်အဲ့ဒီအစိုးရနှစ်ခုနောက်မှာ2008ဖွဲ့စည်းပုံအရလာလုတ်ပိုင်ကုန်နေခံစားနေတဲ့တပ်မတော်ကတော့ဟိုထိတ်ဆုံးကတာဝန်ရှိဆုံးလို့ကျွန်တော်အဲ့လိုမြင်ပါတယ်
ICJ နဲ့ ICC တရားရုံးတွေရဲ့အမှုကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာလာမယ့်အနာဂတ်ကာလမှာမကောင်းတဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ကတိကဦးခင်မောင်စောကသုံးသပ်ပါတယ်
။ဒီအမှုတွေကသူတို့ဆွဆွဲချက်တွေကိုပြပြီးသူတို့ဘက်ကနိုင်သွားရင်တော့ဘာမှပြောမကောင်းတဲ့အကျိုးသက်ရောက်မှုတွေရှိမှာပေါ့ဗျာ။ဟိုမှာစီးပွားရေးရပေးဆိုတာတို့နိုင်ငံရေးရပေးဆိုတာတို့အဲ့လိုမျိုးတွေပေါ်လာနိုင်တယ်ပေါ့။ဒါပေမဲ့အဲ့ဒီတရားရုံးတွေဘာတွေမှဆိုတာအနည်းဆုံးက3နှစ်4နှစ်လောက်ကြာနေမှာပဲဒီဇင်ဘာလဆမ်းမှာစောင့်ကြည့်ပါဦးဆွေရတင်သင်မတင်သင်ဆိုတာကအဲ့ဒါပထမအဆင့်အဲ့မှာဆွေရမတင်သင်ဘူးဆိုရင်ဒါပြီးသွားပြီပဲ
ဒီဇင်ဘာလကြာရင် ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကရောမြန်မာနိုင်ငံကပါနှစ်ဖက်စလုံးကရှောင်လဲချက်တွေပြရမှာဖြစ်ပါတယ်ဂမ်ဘီယာနိုင်ငံဘက်ကငှားရမ်းထားတဲ့ဝါရှင်တန် DC အခြေစိုက် Folly Hawk ဥပဒေအကျိုးဆောင်အဖွဲ့ကတော့မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ခိုင်မာတဲ့အထောက်အထားတွေရှိကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားတဲ့မြန်မာအစိုးရကတော့ဒီအမှုကိုရင်ဆိုင်ဖို့ကြွမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်တွေကိုငှားရမ်းထားတယ်လို့ပြောဆိုထားပါတယ်ခင်ဗျာ။